ကျွန်ကျက်တဲ့စက်တင်ဘာလကစလို့ပထမဆုံးအကြိမ်ဖြစ်တိုက်ချင်းပြစ်ပရင်တာမီဆိုင်တုံးအတိတ်ခုကိုမြောက်ကိုရီးယားကစံတလိုက်တဲ့အတွက်တင်းမာမှုတွေကြီးတော်လာနေချိန်မှာပဲမနေ့တုန်းကစံတလိုက်တဲ့မီဆိုင်တုံးဟာအမေရိကန်ပြည်ထောင်စုထိတိုက်ခိုက်နိုင်ကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်။မြောက်ကိုရီးယားလုံသမားပါတီရဲ့နိုင်ငံရေးနဲ့မဟာဗျူဟာမျိုးဆုံးဖြတ်ချက်အရဟွာဆောင်15မီဆို န်စွမ်းရည်ကိုသမိုင်းဝင်ပိုင်ဆိုင်လိုက်နိုင်ပြီဖြစ်ကြောင်းကြေညာလိုက်တယ်လို့လည်းပြောပါရယ်။ပြုံယမ်းမြို့တော်မြောက်ပတ်ကနေပြစ်လုခဲ့တဲ့မိဇိုင်တုံးဟာပြန်တန်းချိန်53မိနစ်ကြာမြင့်ခဲ့ပြီးဂျပန်ပြည်နယ်ထဲမှာကျချင်းကီလိုမီတာ950အကွာထိရောက်ခဲ့ပြီးတော့4455ကီလိုမီတာအမြင့်ထိရောက်ပြစ်လုနိုင်ခဲ့ကြောင်းလည်းပြောဆိုထားပါရယ်။အရင်တုန်းကဆက်တမ်းမှုရဲ့နောက်ပိုင်းမှာလည်းမြောက်ကိုရီးယားကအမေရိကန်ရဲ့ဒဏ်ရာကိုမဆိုပြစ်ခတ်နိုင်စွမ်းရှိကြောင်းပြောခဲ့ပူပေမဲ့လို့အစစ်မြင့်တိစောက်ထားတဲ့ဒီတကြိမ်မစ္စိုင်းတုံးကသာပြောတဲ့အတိုင်းဖြစ်နိုင်တဲ့အလားအလာရှိနေပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကလည်းဒီတကြိမ်ဆက်တမ်းမှုမှာအရင်မစ္စိုင်းတုံးတွေထက်ပိုမြင့်တဲ့အမြင့်ကနေပြန်တန်းနိုင်ခဲ့ကြောင်းအတည်ပြုပြောဆိုထားကြတာပါ။မြောက်ကိုရီးယားရဲ့မစ္စိုင်းတုံးပြစ်လုလိုက်ပြီးနိုင်ပိုင်အကြာမှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်ကပြဿနာကိုကင်တွယ်မယ့်အကြောင်းသတင်းထောက်တွေကိုပြောခဲ့ပေမဲ့အတိအကျတော့ပြောမသွားပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားအပေါ်အမေရိကန်တွေရဲ့ချင်းကကင်တွယ်ဆောင်ပုံလေးပြောင်းလဲမသွားသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။